မြန်မာနိုင်ငံအတွင်းအရက်သားတွေအပေါ်မှာရက်ဆက်တဲ့အကြမ်းဖက်လုပ်ရက်တွေဆူဆူဝါဝါတိုးလာနေပြီးတော့ကျူးလွန်သူတွေထဲမှာစစ်တပ်အပြင်စစ်တပ်ကိုစန့်ကျင်နေတဲ့အဖွဲ့အစည်းတွေပါပါဝင်နေတယ်လို့ကုလသမဂ္ဂရဲ့မြန်မာနိုင်ငံဆိုင်ရာလွတ်လပ်သောစုံစမ်းစစ်ဆေးမှုရန်ရာ IMM အကြီးအကဲကပြောကြားလိုက်ပါတယ်။ဒါတွေကိုစုံစမ်းစစ်ဆေးနိုင်မှု NUG အမျိုးသားညီညွတ်ရေးအစိုးရနဲ့ပူးပေါင်းဆောင်ရွက်နေတယ်လို့ IMM အကြီးအကဲနီကိုလတ်စ်ကွန်ဂျွန်ကနယူးယောက်မြို့ကုလသမဂ္ဂဌာနချုပ်မှမနေ့ကကျင်းပတဲ့သတင်းစာရှင်းလင်းပွဲမှာပြောကြားသွားခဲ့ပါတယ်။
We have received cooperation from like the NUG government in collecting evidence. They've shared evidence with us, which the military has not done. The junta side has not.
ကျူလွန်တဲ့ရာဇဝတ်မှုတွေနဲ့ပတ်သက်လို့ NUG အမျိုးသားညီညွတ်ရေးအစိုးရကအချက်လက်အထောက်အထားတွေစုဆောင်းပေးပြီးတော့ပူးပေါင်းဆောင်ရွက်ပါတယ်။စစ်ကောင်စီဘက်ကတော့ပူးပေါင်းဆောင်ရွက်မှုမရှိပါဘူးလို့ Nicholas Gojom ကပြောဆိုသွားတာပါ။စစ်ကောင်စီကိုစန့်ကျင်နေတဲ့အဖွဲ့တွေကျူလွန်တဲ့ရာဇဝတ်မှုတွေကိုသက်ဆိုင်ရာအဖွဲ့စည်းတွေကိုယ်တိုင်အရေးယူရေးကိုယ်တိုင်စုံစမ်းစစ်ဆေးနေတဲ့လောက်ရက်တွေကိုမြင်တွေ့ရပြီမဲ့စစ်တပ်ဘက်ကဒီလိုရေးယူတာမျိုးလှုပ်ဆောင်တာမျိုးမတွေ့ရသေးဘူးလို့လည်းသူကပြောပါတယ်။ IMM ကိုကုလသမဂ္ဂလူခွင့်ရေးကောင်စီကပေးထားတဲ့လုတ်ပိုင်ခွင့်အရမြန်မာနိုင်ငံမှာကျူးလွန်နေတဲ့အစိုးဆုံးနိုင်ငံတကာယာစွမှုတွေကိုလူမျိုးဘာသာနိုင်ငံရေးတိုက်တွန်းမှုတွေဖိဖဲ့ပြီးတော့အထောက်အထားတွေစုဆောင်းနေတယ်လို့လည်းသူကသတင်းစာရှင်းလင်းပွဲမှာပြောကြားခဲ့ပါတယ်။မြန်မာနိုင်ငံမှာရက်စက်တဲ့ကျူးလွန်မှုတွေဖြစ်တဲ့အချိန်ကြီးမနစ်ကထပ်ပိုများလာခဲ့တာဖြစ်ကြောင်းရသပြည်သူတွေထိတ်လန့်ကြောက်စရာလေကြောင်းတိုက်ခတ်မှုတွေတိုးလာကြောင်းနဲ့စစ်တပ်ရဲ့ဖမ်းဆီးခံရသူတွေနှိပ်စက်ခံရသူတွေအမျိုးသားအမျိုးသမီးအသက်မပြည့်သေးသူတွေအပါအဝင်လိင်ပိုင်းဆိုင်ရာအကြမ်းဖက်ခံရတဲ့သတင်းချက်လက်တွေရရှိထားတယ်လို့မြန်မာနိုင်ငံဆိုင်ရာလွတ်လပ်သောစုံစမ်းစစ်ဆေးမှုရန်တရား IMM ကြီးကဲကနယူးယောက်မြို့မှာလုပ်တဲ့သတင်းစာရှင်းလင်းပွဲမှာပြောကြားသွားခဲ့ပါတယ်။